မြန်မာနိုင်ငံကမြို့ပြတည်ဆောက်ရေးစီမံကိန်းလုပ်ငန်းမှာပါဝင်လုပ်ကိုင်နေတဲ့ ETC ကုမ္ပဏီရဲ့လုပ်ငန်းတွေနဲ့တည်င်းအချက်အလက်တွေကို Singapore Stock Exchange, Singapore Exchange, SGX ကုမ္ပဏီကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်နဲ့ ETC ကုမ္ပဏီလက်တွဲလုပ်ကိုင်နေတဲ့ဆိုပြီးလူအခွင့်အရေးသမားတွေရဲ့ဝေဖန်ချက်တွေထွက်လာပြီးတဲ့နောက် SGX ကအခုလိုတောင်းဆိုရပါမြန်မာစစ်တပ်နဲ့ဆက်စပ်ပတ်သက်နေတဲ့ဆိုပြီးလှုပ်ရှားတက်ကြွသူတွေဝေဖန်နေတဲ့ကုမ္ပဏီတွေထဲမှာ ETC လည်းပါဝင်ပါတယ်။သက်ဆိုင်ရာအစိုးရတွေရဲ့အဆိုအရစင်ကာပူနိုင်ငံဟာမြန်မာနိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံမှုအများဆုံးရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။မြန်မာစစ်တပ်ကအငှားချထားတဲ့မြေနေရာတွေမှာ ETC က Golden City ဆိုတဲ့မြို့ပြစီမံကိန်းတစ်ခုဆောက်လုပ်နေတာပါ။ ETC ရဲ့အစုရှယ်ယာတွေ SGX မှာအယောင်အဝယ်လုပ်နေတာလဲတောက်ကြနေမှာရပ်သွားပါတယ်။SGX ကတောင်းထားတဲ့အချက်လက်တွေထဲမှာ ETC ကုမ္ပဏီရဲ့ဘာနာငွေရရှိရေးကြိုးပမ်းချက်တွေ Golden City မြို့ပြတည်ဆောက်ရေးစီမံကိန်းရဲ့လက်ရှိအနေအထားအသေးစိတ်ကို March 3ရက်နေ့နောက်ဆုံးထားတင်ပြဖို့လဲပါဝင်ပါတယ်။ဒီအချိန်မှာပဲစစ်တပ်နဲ့ဆက်စပ်နေတဲ့ Mytel တယ်လီဖုန်းလုပ်ငန်းအတွေ့ငွေကြေးလွှဲပြောင်းပေးတာတွေကိုရလိုက်ပြီလို့ငွေကြေးလွှဲပြောင်းမှုတွေလုပ်ပေးနေတဲ့ Koda Singapore ရုံးချုပ်က Reuters သတင်းဌာနကိုတောက်ကြားနေမှာပြောပါတယ်။ဒီလိုရလိုက်တာကြောင့် Mytel ကိုတုံးသူတွေအနေနဲ့ Koda ကုမ္ပဏီရဲ့ဝန်ဆောင်မှုတွေတုံးပြီးငွေပေးချေတာတွေလှုပ်လို့ရတော့မှာမဟုတ်ပါဘူး။